မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကိုငြင်းငြင်းကြမ်းကြမ်းဖြေရှင်းမှုအတွေ့ဒီရက်ပိုင်းနေအတွင်းမှာမြန်မာနိုင်ငံကိုရောက်လာတဲ့တရုတ်အစိုးရတာဝန်ရှိသူတွေကတိုက်တွန်းလိုက်ကြတာပါကချင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအတွင်းမှာလက်နက်ကြီးကြီးတွေနေဆက်ဖြတ်ကျော်ပြီးကြာရောက်တဲ့အထိကြုံခဲ့ရပြီးတဲ့နောက်မှာတရုတ်နိုင်ငံဘက်ကပြောဆိုလာကြတာဖြစ်ပါတယ်ထိုးစစ်တွေရက်စဲဖို့အစိုးရကကြေညာထားပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့အချိန်မှာပဲဒီလိုမျိုးတရုတ်ထိတ်တန့်အရာရှိတွေရဲ့တိုက်တွန်းမှုတွေထွက်ပေါ်လာတဲ့အကြောင်းကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
။ကချင်လွတ်လပ်ရေးဖွဲ့ KAU နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာတွေပြည်လည်အောင်ဆွေးနွေးညင်ညံပြီးနေဆက်ဒေသမှာတည်ငြိမ်အောင်ဆောင်ရွက်ဖို့တရုတ်စိုးရတာဝန်ရှိသူတွေထပ်မံတိုက်တွန်းလိုက်တာဖြစ်ပါတယ်။အခုနောက်ဆုံးမှာဆိုရင်လည်းမြန်မာတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့တွေ့ဆုံခဲ့တဲ့တရုတ်နိုင်ငံဒုတိယစေဦးစီးချုပ်ဒုဗိုလ်ချုပ်ကြီးကြည်ချန်းကောင်းကတိုက်တွန်းလိုက်တာပါတရုတ်နဲ့မြန်မာစစ်တပ်တို့ကြားမဟာဗျူဟာမြောက်လူညုံရေးဆိုင်ရာဆွေးနွေးပွဲနေပြည်တော်မှာကျင်းပချိန်မှာတရုတ်စစ်တပ်အစိုးရကောင်းဆောင်ကပြောဆိုခဲ့တာလည်းဖြစ်ပါတယ်တရုတ်ဒုတိယစေဦးစီးချုပ်ရဲ့ခရီးစဉ်တွင်နှစ်နိုင်ငံစစ်တပ်တွင်ပူးပေါင်းဆောင်ရွက်မှုတွေအပြင်တရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့အချင်းပြည်နယ်တွင်ကပရိပကတ်တွေကိုလည်းအလေးထားဆွေးနွေးပြတဲ့အကြောင်းတရုတ်နိုင်ငံကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားရေးလက်ထောက်ညွှန်ကြားရေးမှူးကွမ်ယူဖေးကပြောပါတယ
်这次期间国副总长访问缅甸有两个目的第一呢是做促进
ကီးစင်မှာရွေးချယ်တစ်ခုပါပြီးတစ်ခုကတော့နိုင်ငံခြားနဲ့နှစ်ဖက်စစ်တပ်ကြားဆက်ဆံရေးတူးတက်ဖို့ဖြစ်တယ်လို့နောက်တစ်ခုကတော့တရုတ်မြန်မာနယ်ခြားဒေသမှာငင်းချမ်းရေးတူးတက်လာစေဖို့ဖြစ်ကြောင်းတရုတ်မြန်မာနယ်စပ်မှာအရင်ရှိခဲ့ဘူးတဲ့အခြေအနေကောင်းတွေကိုလည်းတရုတ်နိုင်ငံအနေနဲ့တံပိုးထားတယ်လို့မြန်မာနိုင်ငံမြောက်ပိုင်းကကိစ္စတွေမှာအင်အားသုံးဖြည့်ရှင်းတာမျိုးကိုလည်းစန့်ကျင်တယ်ဆိုပြီးသူကပြောသွားတာဖြစ်ပါတယ်18နှစ်ကြာပြည့်ခတ်ရက်စဲသဘောတူညီချက်ပြပြပြီးတဲ့နောက်မြန်မာစစ်တပ်နဲ့ KAU တပ်တွေကြားတိုက်ပွဲတွေတစ်နှစ်ခွဲလောက်ပြန်ဖြစ်နေရမှာမကြသေးရင်သတင်းပတ်တွေမှာတော့တိုက်ခိုက်မှုတွေလည်းပြင်းထန်လာခဲ့တာပါတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံနဲ့ကြားရောက်ခဲ့တဲ့အတွက်လည်းတရုတ်စိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြင်းပြင်းထန်ထန်သတိပေးထားတာဖြစ်ပါတယ်ဒီနောက်မှာတော့မြန်မာစိုးရကကချင်လက်နက်ကင်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုအဆုံးသတ်မဲ့အကြောင်းကြေညာထားတာပါဒါပေမဲ့လည်းတိုက်ပွဲတွေတင်းလာနေသည့်ဆက်လက်ဖြစ်ပွားနေစေဖြစ်တဲ့အကြောင်းကချင်ပြည်နယ်ရှေ့လမ်းတနေရာမှာသတင်းယူနေတဲ့တပ်ပုံသတင်းတော် Ryan Rocco ကပြောပါတယ
် The situation is tense we are hearing sporadic shelling now occasional gunfire and
အခြေအနေကတော့တင်းမာနေပါတယ်တစ်ခါတစ်ခါလက်နက်ကြီးပစ်တန်တွေတနက်တန်တွေကြားနေရပါတယ်အခြေမရွေးတိုက်ပွဲအပြင်းထန်ဖြစ်နိုင်တဲ့အခြေအနေမျိုးဟာ
မြန်မာဆွေရကတိုက်ခိုက်မှုတွေရပ်ဖို့ကြီးညာခဲ့တဲ့စနေနေ့မှာတိုက်ပွဲတွေခက်တဆဲသွားခဲ့တယ်လို့လေချောင်းတိုက်ခိုက်မှုတွေရပ်သွားခဲ့ပေမဲ့ကြာကြာမခံလိုက်ဘူးလို့လည်းသူကပြောပါတယ်မနေ့စောပိုင်းမှာအပြစ်ရပ်သွားပေမဲ့စနေနေ့နေ့လယ်ပိုင်းကဆက်လို့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပြန်ဆခဲ့တယ်လို့ကချင်လက်နက်ကိုင်တွေကလည်းရှစ်တက်လာတဲ့မြန်မာစစ်တပ်ကိုပစ်ခတ်မှုတွေရှိခဲ့တယ်လို့အလို့သတင်းတော်ရောကိုကပြောပါတယ်
I think it would be more correct to say that fighting never actually ceased. I think that fighting quieted, but I don't think fighting ever ceased from the Burmese side.
တိုက်ပွဲတွေဒီကနေ့ရပ်မသွားဘူးလို့ပြောရင်ပို့ပြီးတော့မှန်လိမ့်မယ်လို့ထင်ပါတယ်။တိုက်ပွဲတန်တွေတိတ်သွားခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကတက်ခဲ့တာတွေရပ်သွားပြီလို့တော့ကျွန်တော်မထင်ပါဘူး။မနေ့က12နာရီလောက်မှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်တုန်းကလည်းလိုက်စားအပြင်ဘက်ကခံစစ်အတွက်အဓိကတောင်ကုန်းတကုန်းဖြစ်တဲ့ခါရာဘန်ကိုမြန်မာစစ်တပ်ကတက်လာရကနေစပြီးတော့ဖြစ်ခဲ့တာပါ။
တရုတ်ဆွေရဲ့အထူးကိုယ်စားပြည်နယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဖူယင်းကတော့နေဆက်ဒေသတည်ငြိမ်မှုရှိစေရေးသမ္မတဦးသိန်းစိန်နဲ့စနေနေ့တွေ့ဆုံစဉ်မှာကြေညာခဲ့တဲ့အကြောင်းတရုတ်ဆွေရပိုင်းသတင်းမှာဖော်ပြခဲ့တာပါ။နှစ်နာရီကြာတွေ့ဆုံမှုအတွင်းနေဆက်ဒေသအေဂျင့်တည်ငြိမ်ရင်းနဲ့ပရိပခတ်တွေကြောင့်ဒေသခံတွေပေါ်ရိုက်ခတ်လာမဲ့အခြေအနေတွေကိုဟန်တားဖို့လဲနှစ်ဖက်အကြားသဘောတူညီမှုရရှိခဲ့တဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုကုကာပြီးသတင်းကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။